ကမ္ဘာပေါ်မှာလူအခွင့်အရေးအခြေအနေအဆိုးဆုံးနိုင်ငံတွေကတစ်ခုဖြစ်တဲ့မြောက်ကိုရီးယားနိုင်ငံရဲ့လူအခွင့်အရေးအခြေအနေကိုကုလသမဂ္ဂအနေနဲ့တရားဝင်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက်နိုင်ငံတကာရဲ့ထောက်ခံမှုတွေပိုတိုးလာနေပါတယ်မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်အခြေအနေဟာမနှစ်မြို့ပွဲရာအခြေအနေဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Victoria Nuland ကပြောကြားလိုက်ပြီးတော့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုကိုအမေရိကန်အနေနဲ့လည်းထောက်ခံသွားမှာဖြစ်တယ်လို့ကြားသပရင်းနေ့ကပြောလိုက်ပါတယ်။ဒါပြင်အမေရိကန်အထက်လွှတ်တော်နိုင်ငံသားရေးကော်မတီကလည်းစုံစမ်းစစ်ဆေးမှုကိုထောက်ခံတဲ့ဥပဒေတရက်ကိုကြားသပရင်းနေ့ကချမှတ်လိုက်ပြီးတော့မြောက်ကိုရီးယားနိုင်ငံဟာလူခွင့်ရေးချိုးဖောက်မှုတွေမှာတခြားဘယ်နိုင်ငံနဲ့မှမတူဘဲထူးခြားတယ်လို့အမေရိကန်လွှတ်တော်အမတ်တွေကသတိပေးထားပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအကြီးအကဲနာဗီပီလေးကလည်းမြောက်ကိုရီးယားနိုင်ငံရဲ့အခြေအနေကိုနိုင်ငံတကာအနေနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်တစ်ကင်ဂျုံအန်ရဲ့လက်ထက်မှာလည်းတိုင်းပြည်ရဲ့အခြေအနေဟာတိုးတက်လာတဲ့လက္ခဏာမတွေ့ရဘူးလို့သူကပြောပါတယ်။ဂျပန်နဲ့ဥရောပနိုင်ငံအတော်များများရဲ့တန်တမာတွေကလည်းစုံစမ်းစစ်ဆေးမှုကိုထောက်ခံတယ်ဆိုတာကိုပြသခဲ့ကြပါတယ်ခင်ဗျာ။